မြစ်ကျင်းနားတနိုင်းလီတို့လမ်းမပေါ်မှာရှိတဲ့ဖူကောင်းချိုင်ဝမ်ဒေတာဖက်ကတ်မြို့နယ်မန်ပန်ကျေးရွာကတောင်သူတွေဟာအခုရပိုင်တွင်တရုတ်လုပ်ငန်းရှင်နဲ့လယ်မြေပိုင်ဆိုင်မှုအငင်းပွားနေကြတာပါပြီးခဲ့တဲ့2009ခုနှစ်တုန်းကမြောက်ပိုင်းတော်ဝင်ကြောက်စင်းကုမ္ပဏီဟာတေအကတ်ကိုကျပ်၈000တုံးပေးပြီးလေအကတ် 2000 လောက်ကိုတင်းယူခဲ့တာဖြစ်တယ်လို့ပြောပါတယ်အဲ့ဒီလိုတင်းယူပြီးတရုတ်လုပ်ငန်းရှင်ထံနှစ်30စာချုပ်နဲ့ပြန်လည်ငန်းရလုပ်ကင်ခွင့်ပြုခဲ့လို့တောင်သူတွေဆုံးရှုံးနှင်နာခဲ့ရတယ်လို့လယ်သမားတွေကိုကူညီပေးနေတဲ့တောင်သူဥတက်ကန်ကပြောပြပါတယ်
ဒီမီဒီယိုဒီမျိုးတို့တော့တိတ်မှာတော့မယ်။တော့မရောလို့ရှိရင်တို့နောက်နေမှာအပေါင်းထဲတွေထိုးပြီးတော့ယူရမယ်ဆိုတော့တေကောက်ကို8000နှုန်းနဲ့တို့ကရှင်းပြတယ်။တချို့တောင်သူတွေကလက်မခံဘူး။တချို့တောင်သူတွေကလည်းကြောက်တဲ့ခါကျတော့ဘာမှမသိညာမှမသိဆိုတော့ယူရတဲ့ဟာလည်းယူရရခါကျတော့ဒီမီဒီယာဥလတ်ဆန်ရဲ့လက်ထဲကိုရောက်သွားတယ်။ဘုံနှစ်ပေါင်း30ခန်းနဲ့ဥလတ်ဆန်ကတရုတ်ကိုငါးပေးလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ကလုံးဖို့ကင်ဖို့နေရာတွေမရှိတော့ဘူးဖြစ်နေတယ်။ပြန်ရတဲ့ကြည့်နေတရုတ်နေရပြန်ရကြည့်တဲ့တရုတ်နေရဆိုတော့ကျွန်တော်တို့ဘိုးဘဆင်ဆက်နှစ်30ဆိုတဲ့ဟာမှာကျွန်တော်တက်တာတစ်လျှောက်မှာပုံဆုံးသွားပါပြီ။တာတိမီတွေအတွက်လည်းမကြံတော့ပါဘူး
။လေယာမြေတိမ့်ယူစားကာလမှာတရုတ်စီးပွားရေးသမားတွေဟာဆင်ရနေရတွေအုံပြပြစိုက်ပျိုးလုပ်ကင်ခဲ့ပါတယ်။ပြီးခဲ့တဲ့2011ခုနှစ်နောက်ပိုင်းမှာတိုက်ပွဲတွေဖြစ်လာလို့နေမြေမတည်ငြိမ်တဲ့အတွက်တရုတ်လုပ်ငန်းရှင်တွေက9နှစ်လောက်လုပ်ကင်မှုမရှိဘဲပြစ်ထားတာကြောင့်မူလပိုင်ရှင်တောင်သူတွေကပြန်လည်လုပ်ကင်နေရမှာအခုလိုအငင်းပွားမှုတွေဖြစ်နေတာပါ။တောင်သူတွေဟာမနစ်ကတိသူတို့ရဲ့လယ်မြေတွေမှာပုံမှန်တိုင်းပြန်လုပ်နေရမှာအခုနှစ်မိုရင်းစပန်းစိုက်ပျိုးခြင်းရောက်မှတရုတ်ကုမ္ပဏီဘက်ကလယ်မလုပ်ဖို့တားမြစ်လာတဲ့အတွက်အခက်အခဲဖြစ်နေတာလို့ဆိုပါတယ်အသိခံရတုန်းကတောင်သူ100ကျော်ရဲ့လယ်မြေအေက2000လောက်ဖြစ်ပြီးအခုအခါမှာတောင်သူ80ကျော်တို့ဟာသူတို့ရဲ့လယ်မြေအေက800ကျော်မှာပြန်လည်လုပ်ကင်မှုပြင်ဆင်နေကြတာဖြစ်ပါတယ်မန်ပန်ရွာကတောင်သူဦးဆိုင်လင်းထင်ကတောင်သူတွေရဲ့အခက်အခဲကိုပြောပြပါတယ်
အဲ့ဒီမှာကျွန်တော်တို့လှုပ်တဲ့တိုင်းငတာကအရင်တော့ကကျွန်တော်တို့မြေကိုမတရားသိမ်းယူထားတဲ့အတွက်ကျွန်တော်တို့မှလှုပ်ရှားလည်းမရှိပါဘူး။ရွာမြေကဒါပဲရှိတဲ့အတွက်သူတို့ဟာတော့ကျွန်တော်တို့ပြန်လှုပ်တယ်ဒါပဲရှိပါတယ်။အခုကျွန်တော်တို့လက်ရှိတချို့ကလူပေါင်း100ကျော်ထဲမှာကျွန်တော်တို့80ကျော်ပေါ့လက်ရှိလှုပ်နေတာ။အဲ့လှုပ်တဲ့ထဲမှာကျွန်တော်တို့ဒီ80အတွင်းမှာကျွန်တော်တို့စိုက်မဲ့ပြိုးမဲ့ဟာတွေကသုံးပုံတစ်ပုံလောက်မှာစိုက်မဲ့ပြိုးမဲ့အခြေအနေမှာရောက်နေပြီ။သုံးပုံနှစ်ပုံကတော့ပြိုးတွေစီစီနေသေးပေါ့။အခုလိုသူတို့လာတားတဲ့အချိန်မှာကျွန်တော်တို့ပြိုးပင်နေရသူ့အချိန်ရောက်လို့မဆက်ရလို့ရှိရင်ကျွန်တော်တို့မှအခက်အခဲအများကြီးဖြစ်ပါတယ်
။တောင်သူတွေဟာအဲ့ဒီဒေတာမှာအနည်းဆုံး9ဧကကနေအများဆုံးဧက20 30ဒီစိုက်ပျိုးလုပ်ကင်နေကြတာပါ။အဲ့ဒီကြေးရွာမှာရှမ်းဗမာကချင်ကရင်ချင်းရခိုင်စတဲ့တိုင်းနာပေါင်းစုံစုပေါင်းနေတိုင်ကြတာဖြစ်ပြီးတချို့ဟာမြန်မာနိုင်ငံတောင်ပိုင်းမှာလုံခဲ့တဲ့2008ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့နာခေမုံတိုင်းတန်ကြောင်ထွက်ပြေးလာသူတွေနဲ့စစ်ဘေးဒုက္ခတွေတွေလည်းပါဝင်ပါတယ်။ကြေးရွာမှာနေထိုင်သူအားလုံးဟာအခုအငင်းပေါ်နေတဲ့စိုက်ပျိုးမြေတွေကိုအဓိကအားထားပြီးလုပ်ကိုင်နေကြတာဖြစ်ပါတယ်။တောင်သူတွေရဲ့စိုက်ပျိုးစရိတ်ဟာတေအကောက်ကိုတသိန်းကနေ2,000အထိကုန်ကြတယ်လို့သိရပါတယ်။စိုက်ပျိုးလုပ်ကိုင်ခွင့်မရခဲ့ရင်ကလေးတွေရဲ့ပညာရေးအပါဝင်မိသားစုစီးပွားရေးတွေအခက်အခဲဖြစ်လာနိုင်တယ်လို့ရခိုင်ပြည်နယ်ကနေမှန်ပန်ကြီးရွာမှာအခြေချနေတဲ့တောင်သူဥခိုင်လင်းကပြောပါတယ်
။ဒီနေ့မှကျတော့သူတို့ကအဲ့လိုလုံးလုံးတင်ထားကြတော့ကျွန်တော်တို့ကကျွေးနွားငှားထားတာလေကျွန်တော်တို့မှကသူမြတ်စီကယူထားပါပြီကျွေးနွားတွေကလည်းဆယ်မရှိဘူးကျွန်တော်တို့မှအဲ့ဆိုတော့ကျွန်တော်တို့ကသူမြတ်စီကကျွေးတကောင်ကိုကျွန်တော်က၄၀လုံးပေးရတယ်ကျွေးတရှင်းဆိုကျွန်တော်က၈၀လုံးပေးရတယ်ဒီလိုမျိုးသူတို့ကဒါမျိုးသာဖြစ်မယ်ဆိုကျွန်တော်တို့ကကျွေးငှားခါတယ်ဟာအလကားဖြစ်သွားပြီကျွန်တော်ကမပစ်လို့လည်းမရတော့ဘူးဒါကျွေးပိုက်ရှင်တွေကိုအ
ဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတောင်သူတွေရဲ့လယ်မြေတွေအနီးမှာကုမ္ပဏီရုံးခန်းအဆောက်အအုံဖွင့်ထားတဲ့တရုတ်နိုင်ငံသားလုပ်ငန်းရှင်ကိုတွစ်ဆုံမှုစူးစမ်းခဲ့ပေမဲ့ဗဒါစကားခက်ခဲကြောင့်အခြေအနေတွေကိုမေးမြန်းလို့မရခဲ့ပါဘူးအခုတောင်သူတွေရဲ့အငင်းပွားနေတဲ့လယ်ယာမြေတွေဟာပြီးခဲ့တဲ့2009ခုနှစ်တုန်းကယူစနာကုမ္ပဏီကတင်ယူခဲ့တဲ့မြေအေက 200,000 ကျော်နဲ့တစ်ဆက်တည်းမှာရှိတယ်လို့သိရပါတယ်ခင်ဗျာ